ဒီငရိနိုင်ငံမှာခိုးလုနေကြတဲ့ဒုက္ခတွေရပေါင်းများစွာဟာနိုင်ငံသားဖြစ်ခွင့်ရဖို့မြန်မာနိုင်ငံရဲ့မူရင်းနေရာတွေကိုဂုဏ်သိက္ခာရှိစွာပြန်လည်ရဖို့နဲ့ကုလသမဂ္ဂကလုံခြုံရေးအကောက်အွယ်ပေးဖို့ကြေကြော်တယ်လို့ဟောပြီးစနေနေ့ကစူရေးဆန္ဒပြကြပါတယ်။ရမဒန်ဥပုလ္လကုံစုံနဲ့အထိမ်းအမှတ်ဖြင့်ဒုက္ခတွေစခန်းတွေထဲမှာစနေနေ့ကပွဲတော်တွေလုပ်ပြီးတဲ့နောက်ဒုက္ခတွေဆန္ဒပြကြတာပါ။လက်ရှိမှာမုတ်တုံမိုးဝင်နေပြီဖြစ်တာကြောင့်ရေကြီးတာနဲ့ရုပ်ရည်ညီပြူကြတဲ့အန်ဒရိုတွေကနေဘေးကင်းရေးအတွက်လည်းဒုက္ခတွေစခန်းတွေကပလီကြောင်းတွေမှာစနေနေ့ကဝတ်ပြုစုတောင်းကြပါတယ်။ဒုက္ခတွေကိုမူရင်းနေရာပြန်ပို့ရေးတဘောတူညီချက်ရအကောင့်ထေခေါ်တဲ့လုပ်ငန်းစဉ်ထဲမှာရိုးရင်းများကုသလတူးကိုကုလသမဂ္ဂကထည့်သွင်းပေးဖို့လိုလားတဲ့အကြောင်းစခန်းကောင်းဆောင်တူးကပြောတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒီဒုက္ခတွေနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းဌာနတွေကရေးတဲ့အခုလိုသတင်းတွေထဲမှာရိုးရင်းကြားလို့တုံးတုံးဖော်ပြကြပြီးမြန်မာအစိုးရကတော့အဲ့ဒီအခေါ်အဝေါ်ကိုအတိအမှန်ပြုပါဘူး။ဒုက္ခတွေဘက်ကအခုလိုတောင်းဆိုခြင်းနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့တုံ့ပြန်ချက်ကတော့ချက်ချင်းမရသေးဘူးလို့ AFP သတင်းမှာရေးထားပါတယ်။